အမျိုးသားဆိုးရရဲ့သဘောထားနဲ့အဘော်ကိုသင်ပြပါတော့မယ်ရှင
်။အကူအညီတွေအပူတခြင်းလိုအပ်နေတဲ့ကိုဟင်ဂျာဒုက္ခတွေတွေဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတွေကိုလက်ခံထားတဲ့အတိုင်းအဝိုင်းနဲ့ဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေကြတဲ့ရခိုင်၊ကချင်၊ရှမ်းနဲ့ချင်းပြည်နယ်ရပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကလူမှုရေးစာနာမှုအထောက်အပံ့အတွက်နောက်ထပ်ဒေါ်လာ155သန်းပံ့ပိုးမှဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းရခိုင်ပြည်နယ်မှာဆိုးရွားစွာအကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ကြပြီးသူတို့လက်ခံထားရတဲ့ဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသား4သိန်း8200ဟာလည်းဒုက္ခရောက်ပြီးအကူအညီတွေလိုအပ်နေပါတယ်။မြန်မာနိုင်ငံမှာဒီနှစ်ဖေဖော်ဝါရီလဇန်းကစပြီးဒီမိုကရေစီနှီးကြရွေးကောက်ထားတဲ့အစိုးရစီကနေစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ပိုင်းအကြမ်းဖက်နှိပ်ကွပ်တာတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာပြည်အကြက်အတဲအတွက်စာနာမှုအထောက်အပံ့နဲ့ပံ့ပိုးရာမှာရန်ပုံငွေအများဆုံးဥဆောင်ထည့်ဝင်နေတာဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လကရရက်ဆက်ဆက်အကြမ်းဖက်နှိပ်ကွပ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ပြည်တွင်းအစည်းအဝေးအတွက်ဒေါ်လာ 1.1 ဘီလီယံကျော်အပအဝင်မြန်မာပြည်တွင်းပြည်ပခန့်ဖြစ်ပွားရာဒေသတွေအတွက်ပါစုစုပေါင်းဒေါ်လာ 1.3 ဘီလီယံပံ့ပိုးခဲ့ပြီးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကအခုထပ်ဆောင်ကူငွေကြေညာတဲ့ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါ။စာနာမှုရန်ပုံငွေထည့်ဝင်ကြတဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုလေးစားစွာအသိအမှတ်ပြုတဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာအတိုင်းအဝိုင်းကိုလည်းဒီထက်မကတိုးပြီးပံ့ပိုးကြဖို့ဝန်ကြီးဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတွေအထူးသဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကုန်ကြစည်းရိမ်နဲ့တာဝန်ယူမှုတွေကိုသိရှိနားလည်ပါကြောင်းဒုက္ခသည်တွေကိုဦးစားပေးအကာအကွယ်ပေးနေကြတဲ့ဒေသတွင်းနိုင်ငံတွေကိုလည်းပံ့ပိုးကူညီသွားမယ်လို့ဝန်ကြီးဘလင်ကန်ကကတိပြုလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ကရဲရဲဆက်ဆက်ဖြိုခွင်းနေကြောင်းအမေရိကန်ကရိုဟင်ဂျာအကြက်အတဲကိုကူညီဖို့တာဝန်ယူနေဆဲဖြစ်ကြောင်းနဲ့အာဏာသိမ်းခေါင်းဆောင်တွေဟာရိုဟင်ဂျာတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေအပါအဝင်အရင်ကလူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့တာဝန်ရှိတဲ့သူအများစုဖြစ်ကြတယ်ဆိုတာကိုလည်းသိရှိမှတ်သားထားပါကြောင်းဝန်ကြီးဘလင်ကန်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာသိမ်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူအားလုံးတာဝန်ခံမှုရှိစေဖို့နဲ့တရားမျှတရေးဆောင်ကျဉ်းနိုင်ဖို့အတွက်ထောက်ခံကြပါရန်နိုင်ငံတကာမိတ်ဖက်တွေနဲ့အတူဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်အသိပညာပေးရေးသူတို့ရဲ့အနာဂတ်ကံကြမ္မာအတွက်ဆွေးနွေးရမှာသူတို့ပါဝင်စေရေးဆက်လက်တိုက်တွန်းသွားမယ်လို့ဝန်ကြီးဘလင်ကန်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းဒုက္ခသည်တွေကိုခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်ခံမှုတွေရင်ဆိုင်ရမယ့်နိုင်ငံကိုအတင်းအကျပ်ပြန်ပို့ခံရမယ့်အခြေအနေမဆိုင်အောင်ကာကွယ်စောင့်ရှောက်တာတွေတိုးပြီးလုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာတွေအပါအဝင်မြန်မာပြည်သူအားလုံးရဲ့လူကုန်တိုက်ခါနဲ့လူအခွင့်အရေးကိုလေးစားလိုက်နာပြီးငင်းချရင်းနဲ့လုံခြုံရေးအခြေအနေတိုးတက်အောင်အမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးဖို့တန်ဓိဋ္ဌန်ချမှတ်ထားပါတယ်လို့နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကကြေညာလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုသင်ဆက်လို့ပြပါရစေ။